စကိုင်းတိုင်းနဲ့ကချင်ပြည်နယ်အစပ်ကတိုက်နယ်အဆင့်ရှိတဲ့မော်လုံမြို့ကစစ်တပ်တပ်ဆွဲထားတဲ့ရဲစခန်းကိုဒီဇင်ဘာ23ရက်ဒီကနေ့မနက်2နာရီလောက်ကစလို့မဟာမိတ်ကာကွယ်ရေးတပ်ပေါင်းစုကဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။စခန်းကိုမနက်9နာရီလောက်မှာသိမ်းပိုက်ခဲ့ပြီးတိုက်ပွဲအတွင်းစစ်တပ်ဘက်ကတိုက်စုံမှုတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။ရဲစခန်းသိမ်းပိုက်ခံခဲ့ရတဲ့နောက်မှာစစ်တပ်ဘက်ကလေကြောင်းကနေလာရောက်ပစ်ခတ်တိုက်ခိုက်တာတွေရှိတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေနဲ့နှိစက်တဲ့ဒေသခံတဦးကအခုလိုပြောပြပါဗျ။ဟ
ောမော်လူးရှင်တွေကတော့ဒီစခန်းကတိုင်းနိုင်ပါရဲ့အကုန်လုံးလေ။အခုကရဲစခန်းပဲတိုင်းနိုင်တယ်။မော်လူးမျိုးတော့အရင်ကတည်းကကိုယ့်ဘက်ကတိုင်းနိုင်တဲ့အနေအထားရှိနေ။အခုကဒီသူတို့စစ်ကောင်စီတပ်တွေမော်လူးမှာရှိတဲ့ရဲတွေစစ်သားတွေပေါ့သူတို့အလင်းဝင်မှုတွေဖိတ်ခေါ်တာ။ဖိတ်ခေါ်တဲ့ခါမှာသူတို့အနေနဲ့လက်မခံဘူးလက်မခံတဲ့အတွက်ဒီဝင်ရောက်တင်းရတာပေါ့အဲ့ရဲစခန်း။ဒီနေ့မနေ့နှစ်နာရီခွဲတော့မခွဲတဲ့နှစ်နာရီကျော်လောက်မှစပြီးတိုင်းပိုက်ခဲ့တာပေါ့ခုနှစ်နာရီလောက်မှအပြည့်အစုံတိုင်းနိုင်ခဲ့တာပေါ့။ဟုတ်လက်တလုံးကတော့နာမည်ရှင်းလေးလုပ်နေတော့ပေါ့လက်တလုံးကတော့ဟိုပါပေါ့အကုန်လုံးသိနိုင်နေဆိုတော့တည်တဲ့ဟာလည်းများတယ်နော်အရှင်ဖမ်းမိတဲ့ဟာလည်းရှိတယ်လက်နက်ခဲရနေလည်းအများပြားမိတယ်ပေါ့လက်တလုံးအချိန်နေအထိအာခုလက်တလုံးကတော့တို့ဒီစခန်းထဲမှာတော့နာမည်ရှင်းလေးလုပ်နေတော့အပြင်ဘက်မှာဒီအလောင်းစစ်ကောင်စီတပ်သားအလောင်း6လောင်းတော့တွေ့ရယ်9နာရီကြော်လောက်မှာပဲဒီအလောင်းသိပြီးတဲ့ခါမှာဒီဂျက်ဖိုက်တာဒီနေပေါ့နော်လေရင်ဘုံနှလုံးကျဲသွားတယ်နောက်ပြီးတော့အလေးမောင်နေပတ်တနာနေပြသွားတယ်လား
တေဆုံးတန်ရရတာနဲ့ပတ်သက်လို့စစ်တပ်ဘက်ကသတင်းထုတ်ပြန်တာမရှိသေးသလိုကာကွယ်ရေးတပ်ပေါင်းစုတွေဘက်ကလည်းထိခိုက်ဒဏ်ရာရတဲ့သတင်းထုတ်ပြန်တာမရှိသေးပါဘူးတိုက်ပွဲကြောင့်မော်လူးမြို့ကနေဟာဘေးလွရာတင်းရှောင်နေရပြီးမော်လူးမြို့ထဲမှာတော့တိတ်ဆိတ်နေတယ်လို့မြို့ကန်တူက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်ကျွန်တော်တို့ဒီပေါ်တော့လူရကြောင့်မရပါဘူးခင်ဗျာတချို့ကလည်းကြံနေကြတချို့ကလည်းဟိုကအဲ့မပြေးကြဘူးခင်ဗျာယူလိုက်ကျင်းတော့အဲ့ပေါ်ကရှောင်းနေကြတော့တမျိုးလုံးမျိုးတော့တိတ်လို့ဆိတ်လို့ပေါ့။လက်ကြီးနဲ့နေတာကျွန်တော်မြင်ပြောရင်တော့မြူတင်းပုံစံကိုဖြစ်သွားတော့ပေါ့ဗျာ။မြူတင်းတိုက်ပွဲဟိုမိုးတော့ကျွန်တော်လည်းမသိတော့ဘူး။တကန်းကိုတော့သူတို့မြှို့ပြချပလိုက်တယ
်။မော်လူးမြို့ဟာအင်းတော်မြို့ထဲမှာပါဝင်ပြီးအင်းတော်မြို့နဲ့18မိုင်ကွာဝေးပြီးကချင်ပြည်နယ်နယ်စပ်နဲ့6မိုင်ပဲကွာဝေးသလိုမန္တလေးမြကျင်းနာရထားလာနဲ့ရွှေဘိုမြကျင်းနာကားလမ်းဘေးမှာတည်ရှိတဲ့တိုက်နယ်အဆင့်ရှိတဲ့မြို့တစ်မြို့လည်းဖြစ်ပါတယ်။မော်လူးမြို့ထဲမှာစစ်တပ်နဲ့ရဲဟာမော်လူးမြို့ရဲစခန်းထဲမှာတနေရာထဲမှာအင်အား30လောက်နဲ့တပ်ဆွဲထားတာဖြစ်ပြီးစစ်သားနဲ့ရဲတွေကိုလက်နက်ချဖို့နိုဝင်ဘာလကတည်းကကာကွယ်ရေးတပ်ဖွဲ့တွေကအကြောင်းကြားခဲ့ပေမဲ့လက်နက်မချတဲ့အတွက်ဝင်ရောက်တိုက်ခိုက်ပြီးထိတ်ချုပ်လိုက်တာလို့ဒေသခံတွေကပြောပါတယ်မော်လူးရဲစခန်းအတိုက်ခံရတာနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းတစုံတရာထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ